ငယ်ရိုးဘုံတွင်ရာဘာကြီးတွေအုံပြုပြီးလူစုခွဲခဲ့ရတဲ့မြစ်ကြီးနားမြို့ဆန္ဒပြပွဲကိုဒါရိုက်သတင်းတင်ဆက်ခဲ့ကြတယ်။သတင်းတော့၅ဦးကိုတနင်္ဂနွေနေ့ညကတမ်ရော်ကဖမ်းဆီးထိန်သိမ်းခဲ့တာပါ။ဒီကနေ့မနေ့စင်နာရီလောက်မှာတော့သူတို့တွေကိုခံဝင်ချက်လက်မှတ်ရေးထိုးခိုင်းပြီးပြန်လွတ်ပေးခဲ့တယ်လို့ထိန်သိမ်းခံခဲ့ရတဲ့ D74 Media ကကိုနော်ဆိုင်က VOA ကိုပြောပါတယ်။
မြန်မာကျွန်တော်တို့ဖမ်းခံရတဲ့စစ်သားတွေဒီ144ပေါ့နော်ကျွန်တော်7နိုင်ခွဲတော့မှဖမ်းခံရတဲ့144တို့တို့ပုံထဲမှာဝင်သွားတယ်ပေါ့အဲနောက်ထပ်တူးလုံဘူးရေးပြီးရင်ကျွန်တော်ဒီ live stream နဲ့ချိန်မှာကျွန်တော်တို့တို့ဒီစစ်တပ်ရင်တန်းနောက်ဘက်မှာကနေရင်းဖြစ်တဲ့ရိုက်ချောက်တီပါပေါ့ဆိုတော့အဲ့ဒါကတော့ဒီစစ်တပ်ရဲ့လုံခြုံရေးကိုကြီးပွားတာဒီတို့ရဲ့ဒီစစ်အင်အားကိုပေါ်ပြတဲ့သူတဲ့အချက်ပေါ်တော့အချက်လေးတွေတော့မလို့ဘူးတဲ့ပေါ်တော့ရဲ့ခံကြည့်လေးထူရတယ်
။နောက်တစ်ချက်အနေနဲ့ Diary Live တင်ဆက်မှုဟာလူတို့မငြိမ်မသက်မှုဖြစ်အောင်တွေးတိုးလှုံ့ဆော်တဲ့သဘောတည်ရောက်တာကြောင့်နောက်နောက်ဓာမျိုးမဖြစ်စေဖို့လက်မှတ်ရေးထိုးခိုင်းရမှာတော့သတင်းသမားတွေကကန့်ကွက်ပြောဆိုခဲ့တယ်လို့လဲကိုနော်ဆိုင်ကပြောပါတယ်
။ဒီနောက်တစ်ခုကတော့ Live တဲ့ဟာကသတင်းပြင်ဆက်တယ်ဆိုပေမဲ့ဒီစုပူလောင်တွေးထိုးတဲ့သဘောတရားဖြစ်ပေါ်နေတယ်ဆိုတဲ့အချက်ပေါ်တော့အဲ့ဒီချက်လေးတော့အမဖြစ်ပေါ်အောင်လုပ်ရမယ်ဆိုတော့ခေါင်းမတီးလေးပေါ့အဲ့ဒါလေးဒါပေမဲ့ကျွန်တော်တို့ကလည်းအဲ့ဒီမျိုးလုံးချောင်ချင်တဲ့သံသားမရှိပါဘူးဆိုပြီးတော့ကျွန်တော်တို့အဲ့ဒါတော့ကျွန်တော်တို့ကန့်ကွက်တဲ့အနေနဲ့တော့ပြောဖြစ်ပါတယ
်တနင်္ဂနွေနေ့ကဖမ်းဆီးခံရတဲ့သတင်းတော့၅ဦးကတော့ EPN သတင်းဌာနကကိုရန်ကောင်ကိုဝေရန်မစ္စည်းမသတင်းဌာနကကိုဆိုင်လက်အောင် The 74 Media ကကိုထွေအောင်နဲ့ကိုနော်ဆိုင်တို့ဖြစ်ကြပါတယ်သတင်းတောက်တွေလွတ်မြောက်ရေးအတွက်ကျောင်းဝင်ဆောင်ရွက်ပေးတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့စစ်တပ်ဘက်ကတောင်းဆိုတာက live link တင်ဆက်ချိန်မှာဆန္ဒပြသူတွေရဲ့လူစုဖို့စော်ဩတန်တွေကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပတ်သက်ပြီးပြောဆိုတာတွေပါဝင်လာတဲ့အတွက်ကြောင့်လို့ဆိုပါတယ်
။ဒီ live link နဲ့အခါမှာဆိုတော့ဟိုလူကလဲတာဗျာလူနေတာနည်းနည်းလာကြဆိုတဲ့ဟာနာမျိုးနောက်ပြီးတစ်ခါမှလည်းဗျာ KIA ဘာလုပ်နေလဲအဲ့ဒါမျိုးရှားမှဝင်ကူပေးပါဆိုတဲ့ဟာမျိုးတွေအဲ့လိုမျိုးပုံစံမျိုးဖြစ်လာတော့ဒါမျိုးဒီရရဲ့စီးပွားရေးကနေကမြန်မာပြည်နဲ့ဖြစ်သွားလို့ရှိရင်တစ်ဖက်မှာဒီလူထုကကောင်းတာပြင်ပြပြင်ပြမဲ့လည်းတစ်ဖက်မှာကြတော့ဒါလူထုကလုံဆော်တဲ့ဆိုတဲ့ပုံစံမျိုးနဲ့ဟိုဆိုင်မျိုးတက်ရောက်သွားတာပေါ့အဲ့ဒါကြောင့်မြန်မာပြည်စီးကနေအဖော်ရပြုဖို့ဆောင်ရွက်ဖို့ဆိုတဲ့ပုံစံမျိုးနဲ့သူတို့ပြောလာတာရှိတယ်
တမ်ရော်ကဒီရပိုင်းအတွင်းမြစ်ကြီးနားနဲ့ဝိုင်းမော်မြို့လျှက်စစ်ဓာအားပေးဆက်ယုံ၃ယုံလောက်မှာလုံခြုံရေးအကြောင်းပြချက်နဲ့တိုက်အင်အားချနေရာယူတာတွေရှိခဲ့ပါတယ်။ဒါကိုဒေသခံပြည်သူတွေကလျှက်စစ်ဓာအားဖျက်တောက်ပြီးတစုံတရာလှုပ်လာမှာကိုစိုးရိမ်နေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုရုတ်သိမ်းဖို့ဓာအားပေးဆက်ယုံကိုဝိုင်းဝန်းဆန္ဒပြခဲ့တာပါ။မြစ်ကြီးနားမြို့ရန်ကြီးအောင်နဲ့ဝိုင်းမော်မြို့မိုင်းနာဓာအားပေးဆေးရုံတွေမှာတော့လူမှုတောင်းဆိုချက်ကို PCG ကကြားဝင်ညှိနှိုင်းပေးခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရုတ်သိမ်းတာရှိခဲ့ပေမဲ့တနင်္ဂနွေနေ့ညပိုင်းစစ်မှုဇုံရက်ွက်မှာတော့မျက်ရည်ရိုးဘုံတွေရာဘာကြီးတွေပြစ်ခတ်လူစုခွဲတာတွေဖြစ်ခဲ့ပါတယ်။ဒီလိုနှစ်ဖက်ကျင်းမာခဲ့တာဟာစစ်တပ်ကလူမှုပြန်ရင်သူတို့ရုတ်သိမ်းတယ်လို့ပြောဆိုတယ်လို့လူမှုဘက်ကလည်းစစ်တပ်ရုတ်သိမ်းပြီးရင်သူတို့ပြန်မယ်လို့တုံ့ပြန်တဲ့အပေါ်ညှိနှိုင်းမရတာကြောင့်လို့ဦးလမိုင်ကွန်ကြာကပြောပါတယ်
။မနေ့ကပုံစံမျိုးနဲ့သူအုပ်လာပြီးတော့မှဟိုတုံတုံတန်းတန်းနဲ့လှုပ်လှုပ်ပြီးတော့မှအဲငနေစမ်းစမ်းတန်းတန်းပုံစံမျိုးကလှုပ်သွားတာတော့မဖြစ်သင့်ဘူးဗျာ။ဒါကတော့ရေရှည်ပြောက်ချာမှလည်းမဖြစ်ဘူးဗျာ။အဲ့ဒါကြောင့်မို့လူထုကလည်းပဲစီစီကစီစီနဲ့မကြက်ကြအောင်မကြက်လို့လလဆက်တာထုတ်ပေါ်တဲ့ညာတော့ဒါဟိုစနစ်ချက်ချနေနဲ့လှုပ်သွားရင်တော့ပူပြီးကောင်းကောင်းတော့ဗျာ။ဒါကထိတ်ခိုက်ရင်ဆင်းမဖြစ်သွားတာမျိုးတော့မကောင်းဘူးဗျာ။ဒါကတစ်ဖက်မှာသူများမကို့မပုံစံမျိုးဆိုဖြစ်သွားတတ်တယ်။အဲ့ဒါကြောင့်မို့ဒါပဲသူကနဲ့စီစီစက်ချနေဟိုတိတ်ခါရှိရှိနဲ့အဆင်ရှိရှိနဲ့အဲ့ဒါမျိုးလှုပ်သွားရင်တော့ပူကောင်းတော့ဗျာ။ဒါဆက်တန်းတန်းနဲ့လှုပ်ဆောင်လာမျိုးတော့ဆောင်ရှားရင်တော့ပူပြီးကောင်းနေတယ်လို့ကျွန်တော်လည်းထင်တယ်အတန်ပြေချင်တယ်ဗျာ။
တမ်ရော်အနေနဲ့လည်းလူတို့ကိုမထိခိုက်အောင်အတက်နိုင်ဆုံးထိမ့်သိမ်းဆောင်ရွက်ဖို့ကိုလည်းဥလမိုင်ကွန်ကြာကတိုက်တွန်းပါတယ်။ဒီကနေ့မှာတော့မြစ်ကြီးနားမြို့ကပြည်သူတွေဟာမနေ့9နာရီကနေမြို့ပတ်လှည့်လည်ဆန္ဒပြပြီးနေကင်း12နာရီမှာအေးချမ်းချမ်းနဲ့ရုတ်သိမ်းခဲ့ကြပါတယ်။အမေရိကန်၊ကနေဒါနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပါအဝင်မြန်မာနိုင်ငံအခြေစိုက်အနောက်နိုင်ငံတန်ယုံတွေကသံမတ်ကြီးတွေကတော့ငင်းချမ်းစွာဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့မနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။